Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာသောရရှင်အပေါင်းကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါသည်ခင်ဗျာ။ VOA American တရ2014 March 31ရက်တနင်္လာနေ့မနေ့ပဲအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line number 2432 39တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစည်းအဝေးကိုတောင်းယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးမှာပါယူကရိန်းနယ်စပ်တချို့မှာချထားတဲ့ထောင်ထောင်ချီတဲ့ရုရှားတပ်တွေကိုပြန်ပြီးဆုတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရုရှားဆိုတာကိုတောင်းဆိုလိုက်ပါတယ်မလေးရှားလေယာဉ်ပျောက်ဆုံးနေတာသတင်းသုံးပတ်ကျော်လာပြီဖြစ်ပေမဲ့အခုထိရှာမတွေ့သေးပါဘူးမြန်မာနိုင်ငံမှာတော့ပြည်လုံးချွတ်သံကောင်းရှင်းကိုတနင်္ဂနွေနေ့မှာစတင်ကောက်ခံနေပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်း
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာစတင်လှုပ်ဆောင်နေပြီဖြစ်တဲ့သံကောင်းစင်းကောက်ခံရေးမှာလူမျိုးစုရေးအငင်းပွားစရာတွေရှိနေတာနဲ့ပတ်သက်ပြီးဝန်ကြီးတူပြောကြတာကအ
င်းတင်းကိုပြီးတဲ့ခါမှာ "तू ကရိုဟင်ဂျာတို့ဖြစ်နေတယ်ဆိုကျွန်တော်ဒါဆက်ပြီးတော့လက်ခံမှာပေါ့။နော် तू ဘင်္ဂါလီတို့ဖြစ်ရင်ရမယ်။ဆက်တမထဲကုတ်နံပါတ
်တရင်နေပြီးမှတင်ဆက်သွားပါမယ်။အဲ့နောက်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်မှာဖြစ်တယ်လို့မြန်မာပြည်ကပေးစာများနဲ့တတိယစကားအစီအစဉ်တွေကိုလည်းနားဆင်ရမှာပါအခုတော့တနင်္လာနေ့မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရန်နိုင်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ယူကရိန်းနယ်စပ်လျှောက်မှာချထားတဲ့ထောင်ထောင်ချီတဲ့ရုရှားတပ်တွေကိုပြန်ပြီးဆုတ်ပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရုရှားအစိုးရကိုတောင်းဆိုလိုက်ပါတယ်။အခုလိုတပ်တွေချထားတာဟာယူကရိန်းနိုင်ငံတွင်စိုးရိမ်ကြောက်ရွံ့မှုတွေဖြစ်လာအောင်လုပ်နေတယ်လို့ဖြစ်နေတယ်လို့လည်းပြောပါတယ်။ဝန်ကြီးကယ်ရီဟာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်နဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာ၄နာရီကြာဆွေးနွေးမှုတွေအပြီးတနင်္လာနေ့အစောပိုင်းကသတင်းတောက်တွေကိုအခုလိုပြောဆိုလိုက်တာပါ။ယူကရိန်းနိုင်ငံရဲ့ရှေ့ရေးအတွက်သူတို့ကိုယ်တိုင်ဆုံးဖြတ်ခွင့်ရှိစေဖို့ရုရှားကရောအမေရိကန်ကပါသဘောတူခဲ့ကြတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားကသိမ်းပိုက်မှုကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေပြေလျော့လာအောင်ဘယ်လိုလုပ်ရမလဲဆိုတာနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကအကြံပြုခဲ့ကြတယ်လို့လည်းပြောပါတယ်။တီးခြားပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ယူကရိန်းနိုင်ငံတွင်လူနည်းစုတိုင်းရင်းသားတွေနဲ့ဘာသာစကားဆိုင်ရာရပိုင်ခွင့်တွေနဲ့ပတ်သက်ပြီးတိုးတက်စေဖို့အတွက်သူဟာယူကရိန်းအစိုးရနဲ့ရောယူကရိန်းနိုင်ငံသားတွေနဲ့ပါလက်တွဲပြီးလှုပ်ဆောင်မှုသဘောတူတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ဖ်ကပြောကြားလိုက်ပါတယ်
။တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒေသတွင်းရွေးကောက်ပွဲမှာပဋိပက္ခတွေဖြစ်ပွားပြီးတော့လူ၈ယောက်သေဆုံးသွားခဲ့ပါတယ်။တူရကီနိုင်ငံတဝန်းကရွေးကောက်ပွဲတွေမှာအေးအေးဆေးဆေးရှိခဲ့ပေမဲ့လည်းဆီးရီးယားနိုင်ငံနယ်နိမိတ်နဲ့နီးစပ်တဲ့တူရကီနိုင်ငံအရှေ့တောင်ပိုင်းကရွာနွေရွာမှာတနက်နဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တာပါအဲ့ဒီပြက်ခတ်မှုအတွင်းနောက်ထပ်73ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်ဒီမဲဆန္ဒခံယူပွဲဟာဝန်ကြီးချုပ်ရီဆက်တိုင်အာဒိုဝန်နဲ့သူ့ရဲ့အာဏာရ AK ပါတီပေါ်လူမှုဆန္ဒခံယူပွဲအဖြစ်တော်များများကရှုမြင်ထားကြပါတယ်ဝန်ကြီးချုပ်အာဒိုဝန်ဟာအဂတိလိုက်ဆောင်မှုရှုပ်တော်ပုံနဲ့ရင်ဆိုင်နေရပြီးတော့သူ့ရဲ့အစိုးရအဖွဲ့ဝန်ကြီးတွေတော်များများလည်းဒီကိစ္စကြောင့်ယာဒုကနေနှုတ်ထွက်ပေးခဲ့ရပါတယ်ရွေးကောက်ပွဲဟာလမ်းပေါ်ထွက်ပြီးသူ့အစိုးရကိုဆန္ဒပြတာထက်ပိုပြီးတော့အရေးကြီးတယ်လို့ရွေးကောက်ပွဲမှာမဲပေးပြီးတဲ့နောက်ဝန်ကြီးချုပ်ကပြောလိုက်ပါတယ်တူရကီအစိုးရရာဂရီလိုက်စားမှုတွေဟာအင်တာနက်လူမှုကွန်ရက်တွေမှာပေါ့ကြားသွားခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်က Twitter နဲ့ YouTube စာမျက်နှာတွေကိုပိတ်ဆို့ခဲ့ပါတယ်ဝန်ကြီးချုပ်ရဲ့ပိတ်ဆို့မှုကိုလူခွင့်ရေးအဖွဲ့တွေကလည်းကြေကြေပြတ်ပြတ်ဝေဖန်ခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်ကနိုင်ငံတော်အစိုးရစန့်ကျင်ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးနောက်တနင်္ဂနွေနေ့ကရွေးကောက်ပွဲဟာပထမဆုံးအကြိမ်ကျင်းပတာလည်းဖြစ်ပါတယ်ကြတဲ့ကင်ကစင်ခေါ်မှုတွေရှိခဲ့ပေမဲ့လည်းသူ့ရဲ့ပါတီအနေနဲ့အောင်မြင်မှုရဖို့မျှော်လင့်ထားတယ်လို့သူကပြောပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံမှာတော့သမရသည့်ရွေးချယ်ဖို့ပထမအကြိမ်မဲပေးရမယ့်ရက်ကိုတနင်္လာနေ့ကကြေညာလိုက်ပြီဖြစ်ပါတယ်။မေလ26ရက်နဲ့28ရက်တွေမှာမဲပေးရမှာဖြစ်ပြီးဇူလအစောပိုင်းလောက်မှာမဲရက်လက်ကိုကျင်းပညာနိုင်မယ်လို့မျှော်လင့်ကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်။တကယ်လို့ဒုတိယအကြော့ထပ်ပြီးမဲပေးဖို့လိုအပ်လာမယ်ဆိုရင်တော့ဇူလလလောက်မှာကျင်းပပေးမှာဖြစ်ပြီးမဲရက်လက်တွေကိုတော့ဇူလ26ရက်နေ့မှာကြေညာနိုင်မှာဖြစ်ကြောင်းပြောပါတယ်။ဝင်ရောက်ရှင်ပြန်ရမယ်သူတွေအနေနဲ့တနင်္လာနေ့ကနေစပြီးဧပြီလ20ရက်နေ့အထိအမည်စွင်ပေးသွင်းနိုင်ပြီဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်မှုကိုမေလအစောပိုင်းကစပြီးသတင်းသုံးပတ်ကြာပြုလုပ်နိုင်မယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။ပြီးခဲ့တဲ့ဇူလိုင်လထဲမှာအစ္စလာမစ်သမ္မတမိုဟာမက်မော်စီကိုဖျောက်ချရမှာဦးဆောင်ခဲ့သူဩဇာကြီးမားတဲ့စစ်တပ်အကြီးအကဲဟောင်းအဒယ်ဖတ်တာအယ်စီစီကရွေးကောက်ပွဲမှာ ပါဝင်ရှင်ပြိုင်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။အီဂျစ်နိုင်ငံမှာမစ္စတာမော်ဆီကိုဖြုတ်ချမှုအတွက်ခါးသီးတဲ့သဘောထားကွဲလွှဲမှုတွေဖြစ်ပွားနေပေမဲ့ LCC ကတော့အခုလိုဖြုတ်ချရမှာဥဆောင်မှုအတွက်ထောက်ခံမှုတွေကြေကြေပြန့်ပြန့်ရရှိနေတာဖြစ်ပါတယ်။
ပြောင်းဆုံးနေတဲ့မလေးရှားလေယာဉ်ကိုရှာဖွေလုပ်နေတာမှာတနင်္ဂနွေနေ့ကလည်းလေယာဉ်နဲ့ပတ်သက်ပြီးတော့ဘာမှရှာဖွေတွေ့ရှိခြင်းမရှိခဲ့ပါဘူး။ဩစတြေးလျနိုင်ငံအနောက်ပိုင်းအိန္ဒိယသမုဒ္ဒရာထဲမှာလေယာဉ်9စင်းတင်မော8စင်းနဲ့ရှာဖွေတာတွေကိုလုပ်နေကြတာပါ။ရေပေါ်မှာပေါ်နေတဲ့ပျက်စီးတချို့ကိုစေယူနိုင်ခဲ့ပေမဲ့ငါးဖန်ကရိယာနဲ့တခြားရေပေါ်ပေါ်နေတဲ့အရာဝတ္ထုတွေကိုပဲတွေ့ရှိခဲ့တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ပြောင်းဆုံးနေတဲ့ Boeing 777 လေဂျက်လေယာဉ်ကိုရှာနေတာအခုဆိုရင်သတင်းပတ်၄ပတ်ထဲရောက်လာနေပါပြီ။ဒါမဲ့လေယာဉ်နဲ့ဆက်ဆက်တဲ့ပျက်စီးတစ်ခုကိုမှရှာဖွေနိုင်ခဲ့ခြင်းမရှိသေးပါဘူး။တင်မော်တွေတော်များများအဲ့ဒီနေရာကိုသွားနေကြပြီးတော့အဲ့ဒီထဲမှာ Australia ရေတပ်က Ocean Seal ဆိုတဲ့စစ်တင်မော်လေးပါဝင်ပါတယ်။အဲ့ဒီတင်မော်ပေါ်မှာလေယာဉ်ရဲ့အချက်အလက်တွေကိုမှတ်တမ်းတင်ထားတဲ့ Black Box ကိုရှာဖွေဖော်ထုတ်နိုင်တဲ့ American ရဲ့အစစ်မြစ် Secretary လည်းပါဝင်ပါတယ်။ဒါမဲ့လေတင်မော် Mashla ရှိရနေကလင်းပြတ်ကျသွားတယ်လို့ယူဆတဲ့နေရာကိုတင်ဖို့ရောက်ဖို့အတွက်ရက်အနည်းငယ်ကြာအောင်ပါလေဖြစ်ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာပြည်လုံးချက်သကောင်ဆင်းကိုမနေ့ကတနင်္ဂနွေနေ့ကစပြီးစတင်ကောက်ခံနေပြီဖြစ်ပါတယ်။ဒါဟာနှစ်ပေါင်း30အတွင်းပထမဆုံးသကောင်ဆင်းကောက်ခံမှုဖြစ်ပြီးမြန်မာနိုင်ငံနယ်နိမိတ်ထဲနေထိုင်သူမှန်သမျှကိုဆင်းရဲကောက်ယူမှာပါ။တိုင်းရင်းသားလူမျိုးစုဆိုင်ရာနဲ့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့အချက်တွေကိုတည်ထောင်ကောက်ယူတာမဟုတ်ဘဲမြန်မာနိုင်ငံထဲမှာလက်ရှိသတ်မှတ်ထားတဲ့တိုင်းရင်းသား135မျိုးတဲ့ကနေအကျုံးဝင်တဲ့မျိုးကိုရွေးချယ်နိုင်တယ်လို့ဒီ135မျိုးတဲ့မပိုင်တခြားဆိုတဲ့ခေါင်းစဉ်အောင်မှာဆင်းထဲမှာဖြစ်တယ်လို့သံခေါင်းရှင်တာဝန်ရှိသူတွေကပြောပါတယ်။ဘာလူမျိုးလဲဆိုတာကိုဆင်းကောက်သူတွေမေးပိုင်ခွင့်မရှိကြောင်းနဲ့ဆင်းထဲမှာတော့ရိုဟင်ဂျာဆိုတာကိုထည့်သွင်းမှာမဟုတ်ဘူးလို့သမရပြောခွင့်ရသူဦးရထွတ်ကပြောပါတယ်။သံခေါင်းရှင်ကောက်ခံမှုကနိုင်ငံရေးရည်ရွယ်ချက်ရှိနိုင်တယ်ဆိုပြီးလူနည်းစုတိုင်းရင်းသားအဖွဲ့တချို့ကစိုးရိမ်နေကြတာပါ။ဧပြီလ10ရက်နေ့အထိကောက်ခံမဲ့ဒီသံခေါင်းရှင်စစ်တမ်းတွေကိုမှတ်တမ်းဖြစ်နေတဲ့အခါဖြည့်ဆို့သူတွေရဲ့နာမည်တွေကိုတင်ရှိထားမှာမဟုတ်ပဲကင်းကနန်းအချက်လက်တွေကိုသာယူမှာဖြစ်တယ်လို့သံခေါင်းရှင်ကောက်ခံရေးတာဝန်ရှိသူတွေကပြောပါတယ်ရရှိတဲ့စစ်တမ်းတွေကနိုင်ငံအတွက်ပညာရေးချမ်းမာရေးဖွံ့ဖြိုးတိုးတက်ရေးအတွက်အစီအစဉ်ချနိုင်မှုလိုအပ်တဲ့ဝန်ဆောင်မှုပေးနိုင်မှုနဲ့အရင်းမြစ်တွေကိုထိတိယရောက်ခွဲဝေနိုင်မှုဖြစ်တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်
အီရန်နိုင်ငံမှာရှိလာတဲ့လွတ်တော်ယူကောက်ပွဲတွေကျင်းပဖို့စီစဉ်ထားနေချိန်မှာပဲတနင်္ဂနွေနေ့ကလုံခြုံရေးတပ်သားတွေနဲ့ရဲသားတွေကိုဇက်တိုက်ဆိုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူပေါင်း12ယောက်ထပ်မံတည်ဆုံးခဲ့ပါတယ်။အီရန်မြောက်ပိုင်းကမိုဆိုမြို့မှာရှိတဲ့စစ်ဆေးရေးဂိတ်မှာတနက်သမားတွေရဲ့ပစ်ခတ်မှုကြောင့်စစ်သား9ဦးသေဆုံးခဲ့ပါတယ်။ဘက်ဒဲမြို့အနောက်ဘက်ကရာမာဒီမှာရှိတဲ့ပင်မတရားကြီးပေါ်မှာအသေးခံဘုံးဖောက်ခွဲသူကသူ့ရဲ့မော်တော်ကားကိုဖောက်ခွဲပစ်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးခဲ့ပြီးတော့အများပြားဒဏ်ရာရသွားခဲ့ပါတယ်။ရမာဒီကဒေသခံတွေအဓိကအသုံးပြုကြတဲ့ဒီဒရားရဲ့တချို့အစိတ်ပိုင်းတွေလည်း Euphrates မြစ်ထဲကိုပြုတ်ကျခဲ့ပါတယ်။ဇန်နဝါရီလတုန်းကတော့အစိုးရဆန့်ကျင်သူတွေရမာဒီမြို့ကတချို့နေရာတွေကိုသိမ်းပိုက်ထားခဲ့တဲ့အတွက်အီရတ်တပ်တွေဟာမြို့ကိုပြန်ထိန်းချုပ်ဖို့အခုထိစ조사နေရသေးပဲဖြစ်ပါတယ်။အီရတ်နိုင်ငံဟာမကြာခင်နှစ်တွေထဲမှာလူနည်းစုစုနေအာရတ်တွေရဲ့မနက်ဖြစ်မှုတွေအပြင်အင်းနီဂျန်စီးရီးယားကပြည်တွင်းစစ်ကြရတဲ့ကြောင့်ဆိုးရတဲ့အကြမ်းဖက်မှုတွေရဲ့ရင်ဆိုင်ခဲ့ရပြီးဒီနှစ်ထဲမှာလည်းအကြမ်းဖက်မှုကြောင့်တည်ဆုံးသူဟာ1400ကျော်နေပြီဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမှာအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့စစ်သွေးကြွအဖွဲ့ကပြန်ပေးဆွဲဖမ်းဆီးတာခံနေရတဲ့စပိန်သတင်းသမားနှုတ်က6လအကြာမှာတနင်္လာနေ့ကပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။စပိန်နိုင်ငံအယ်မန်ဒိုသတင်းစာကသတင်းတောက်ဟာဗီယာအက်စပီနိုဆာနဲ့အလွတ်ဓာတ်ပုံသတင်းတောက်ရီကာဒိုဂါစီယာဗီလာနိုဗာတို့နှုတ်ကိုတူရကီစစ်တပ်ကိုလွှဲပြောင်းပေးခဲ့တာဖြစ်ပြီးသူတို့ဟာမက်ဒရစ်ကိုလင်းမြန်နဲ့ပြန်လာခဲ့တာမို့ဆွေမျိုးမိသင်္ဃာတွေကဝမ်းမြောက်ဝမ်းသာနဲ့ကြိုဆိုခဲ့ကြတာပါ။သူတို့နှုတ်လွတ်မြောက်လာတာလားဖမ်းထားသူတွေကပဲလွှတ်ပေးလိုက်လာစရာခုတွေမသိရသေးပါဘူး
။ Brazil စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တထောင်လောက်ဟာလက်နက်အပြည့်တပ်ဆင်ထားတဲ့စစ်ကားတွေနဲ့အတူ Brazil နိုင်ငံ Rio de Janeiro မြို့လေသိမ်းသားကဆင်းရဲသားရပ်ကွက်ကြီးတဲကိုဝင်ရောက်စီးနင်းခဲ့ပါတယ်။ Mero Fabela ဆိုတဲ့အဲ့ဒီဆင်းရဲသားရပ်ကွက်ကြီးကိုတနင်္ဂနွေနေ့ကဝင်ရောက်စီးနင်းမှုဟာအခုနှစ်ကျင်းပမဲ့ကမ္ဘာဖလားနဲ့2016 Olympic ပြိုင်ပွဲမတိုင်မီ Rio မြို့ကထကြွတောင်းကျမှုတွေမရှိအောင်နေနေတဲ့အစိုးရရဲ့နောက်ဆုံးကြိုးပမ်းမှုလည်းဖြစ်ပါတယ်။အဲ့ဒီရပ်ကွက်ဟာမွေးဆေးမောင်းခိုးရောင်းဝယ်မှုတွေအကြီးကျယ်လုပ်နေတဲ့နေရာဖြစ်ပြီးတော့ Rio မြို့ရဲ့အနေအများဆုံးနေရာတစ်နေရာလည်းဖြစ်ပါတယ်။လုံခြုံရေးတွေကို2008ကစပြီးတိုးမြင့်လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့ရီယိုမြို့မှာရာဇဝတ်မှုတွေကိုနှိမ်နင်းတဲ့ရဲစခန်း38ခုကိုလည်းပြုလုပ်ခဲ့ပါတယ်။ အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေပြီးဖို့6ပွဲလိုတဲ့အချိန်မှာလီဗာပူးအသင်းက51မှတ်နဲ့ဇယားထိပ်ကိုရောက်လာပါပြီ။တနင်္ဂနွေနေ့ကကစားတဲ့ပွဲစဉ်32မှာလီဗာပူးကတော်တင်ဟမ်ကို4ဂိုးဂိုးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။ Everton ကလည်း Fulham ကို3ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်။နံပါတ်4နေရာက Arsenal ထက်4မှတ်ပဲနည်းနေပေမဲ့တပွဲရှော့ကန်ထားတာကြောင့် Champions League နေရာအတွက်အကျိန်းနဲ့ဖြစ်နေပါတယ်ခင်ဗျာ။
တင်းလာနေမယ့်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရန်နိုင်တို့ကကြီးညာခဲ့ကြတာပါခင်ဗျာအခုတော့စူးစီးတင်ပြချက်တစ်ပုဒ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာသကောင်စင်းကိုအနှစ်30ကျော်တွင်ပထမဆုံးအကြိမ်ကောက်ခံနေပြီဖြစ်ပါတယ်သကောင်စင်းကောက်ခံရမှာတိုင်းသားမျိုးနွယ်စုတတ်မှတ်ချက်တွေအမည်တတ်မှတ်ချက်တွေနဲ့ပတ်သက်လို့အငင်းပွားစရာတွေရှိနေတဲ့အကြောင်း AP သတင်းတစ်ပုဒ်ကဆိုပါတယ်မတ်တင်ကြီးထိုက်ကဆက်လက်တင်ပြပါမယ်
မတ်လ30ရက်နေ့ကနေဧပြီလ1ရက်နေ့အထိကောက်ယူမယ်ပြည်လုံးကျွတ်သကောင်စီရင်မှာအိမ်အောင်စုပေါင်း12တန်းလောက်ကိုလွှမ်းခြုံကောက်ယူနိုင်မယ်လို့မျှော်လင့်ထားကြတာပါမြန်မာအစိုးရနဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့တို့ပူးပေါင်းဆောင်ရွက်တဲ့ဒီသကောင်စီရင်ဟာဆိုရင်အင်တီအိမ်မှာလူဦးရေဗလျောက်နေထိုင်တယ်လဲစာတမ်းမြောက်မှုနှုတ်လောက်ကန်ချီနေတန်ရှင်းတဲ့ရေရရှိမှုမရရှိမှုနှုံးတွေအပြင်တခြားလူနေမှုအခြေအနေတွေနိုင်ငံရဲ့ချားကိုအကြောင်းမျိုးမျိုးနဲ့ရောက်ရှိနေတဲ့မိသားစုဝင်တွေနဲ့ပတ်သက်တဲ့မေးခွန်းတွေပါရှိပါတယ်။ဒီမှာငင်းပွားနေမှုတစ်ခုကတော့တိုင်းရင်းသားမျိုးနွယ်စုသတ်မှတ်ချက်ပါ။သကောင်စင်းထဲမှာထည့်သွင်းမထားတဲ့တိုင်းရင်းသားမျိုးနွယ်စုအမည်တွေကိုထည့်သွင်းနိုင်ပါတယ်လို့သကောင်စင်းကောက်ယူရေးမှုတူဖြစ်တဲ့ဦးမောင်မောင်တန်းကပြောပါတယ်
။နိုင်ငံမှာဆိုလို့ရှိရင်လက်ရှိပြဋ္ဌာန်းထားတာတိုင်းရင်းသားလူမျိုး135မျိုးရှိတယ်လို့အားလုံးလည်းသိကြပြီးတိုင်းဖြစ်ပါတယ်။အဲကျန်တဲ့ဒီထဲမှာမပါဘူးဆိုလို့ရှိရင်ကျွန်တော်တို့အခြားဆွဲကောင်းတဲ့တစ်ခုပါပါတယ်။အဲထဲမှာထည့်ကောက်သွားမှာဖြစ်ပါတယ်။နောက်တစ်ခုကျွန်တော်တို့ဒီလူမျိုးကိုခင်ဗျားဘာလူမျိုးလဲဘာလဲညာလဲနဲ့သူ့ကိုကျွန်တော်တို့က force ပေးပြီးမေးမြန်းမှာမပါဘူး။သူဖြေကြတဲ့အတိုင်းသားကျွန်တော်တို့ကရည်တင်သွားမှာဖြစ်ပါတယ်
။သကောင်စင်းကောက်ယူရေးမူအရကိုယ့်ရဲ့တိုင်းရင်းသားလူမျိုးစီးရင်ကိုလွတ်လပ်စွာထည့်သွင်းဖော်ပြနိုင်တယ်လို့ဆိုပေမဲ့လည်းပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်သမရပြောခွင့်ရသူလည်းဖြစ်တဲ့ဦးရဲထွတ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့ထည့်ခွင့်ပေးမှာမဟုတ်ဘူးလို့ရည်ရည်ပြတ်ပြောဆိုထားတာပါအ
ိမ်တိန်ကိုမေးတဲ့ခါမှာဟာ तू ကရိုဟင်ဂျာလို့ဖြစ်ရင်ဆိုကျွန်တော်ဒါဆက်ပြီးတော့လက်ခံမှာမဟုတ်ဘူးเนาะ तू ဘင်္ဂါလီလို့ဖြစ်ရင်ရမယ်အစားသမထားကုတ်နံပါတ်ဖြစ်ရင်ရမယ်ဒီလိုရိုဟင်ဂျာလို့ပြောတော့ကျွန်တော်ကစဉ်းရဲရေးသွင်းမှာမဟုတ်ဘူ
းထောင်ခွာ83ခုနဲ့နောက်ဆုံးသကောင်စီရင်ကောက်ယူမှုကနေရရှိထားတဲ့တိုင်းရင်းသားအမည်135မျိုးကိုအခုသကောင်စင်းကောက်ယူတာမှသုံးဆွဲထားပြီးလူမျိုးတိုင်းရင်းသားစရာရီနဲ့ပတ်သက်တဲ့မေးခွန်းတွေဟာအကဲဆက်ပြီးအငင်းပွားမှုတွေလည်းရှိနေတာကြောင့်လူနည်းစုတွေမှာနစ်နာမှုတွေရှိနိုင်တယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေကပြောဆိုကြပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကစုနှိုင်းပါစုကတော့အခုလိုပြောပါတယ်
။ Census questionnaires at many points that are not suitable.
ဒီကောင်စင်းမေးခွန်းအတော်များများကအခုလက်ရှိမြန်မာအခြေအနေနဲ့မစည်းလျော်ပါဘူး။နောက်နိုင်ငံတွင်းနဲ့နိုင်ငံပြင်ပကအဖွဲ့အစည်းတွေရဲ့စိုးရိမ်မှုတွေကိုကြည့်မယ်ဆိုရင်လေဒီဟာကပြန်ပြီးတော့စဉ်းစားသုံးသပ်ရမယ့်အရေးဖြစ်ပါတယ်။ဒါပေမဲ့စိတ်မကောင်းစရာကမြန်မာအစိုးရဘက်ကတော့သူတို့ရဲ့မူလအစီအစဉ်အတိုင်းပဲရှေ့ဆက်လှုပ်ဆောင်သွားမယ့်ပုံရှိပါတယ်လို့သူကပြောခဲ့တာပါ။အခုပြည်လုံးကျွတ်သကောင်စင်းကောက်ယူမှုဟာဆိုရင်လက်ရှိအစိုးရကနိုင်ငံရေးရွေချက်နဲ့လှုပ်ဆောင်တယ်လို့ယူဆတဲ့အတွက်တိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာကချင်ဝချင်းစတဲ့ဒေသတချို့မှာလည်းသကောင်စင်းကောက်ယူခွင့်ပေးမှာမဟုတ်ဘူးလို့သူတို့ကပြောဆိုထားတာပါ။နောက်လက်တလုံးမတိမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာကလည်းသကောင်စင်းကောက်ယူမှုကိုသဘိမ့်မှောက်မယ်လို့ပြောဆိုထားတာကြောင့်အခုထွက်ပေါ်လာမဲ့သကောင်စင်းကလူနည်းစုမွတ်စလင်တွေနဲ့တိုင်းရင်းသားမျိုးနွယ်စုတွေကိုတိတိကျကျထည့်သွင်းနိုင်ပါမလားဆိုတဲ့အပေါ်မှာလဲစိုးရိမ်မှုတွေရှိနေကြတာပါနှစ်ပေါင်း30ကျော်သကောင်စင်းမကောက်ယူနိုင်ခဲ့တဲ့မြန်မာနိုင်ငံမှာလူဦးရေဘလောက်နေထိုင်နေသလဲဆိုတာကိုမသိရသလိုလူတွေရဲ့စားဝတ်နေရေးအလို့အကန့်အခြေအနေတွေကိုလည်းစည်ရင်းအင်းမရှိဖြစ်နေတာပါ1983ခုနှစ်နောက်ဆုံးကောက်ယူခဲ့တဲ့သကောင်စင်းအပေါ်မှာအခြေခံပြီးမြန်မာနိုင်ငံဟာလူဦးရေတန်း60နီးပါးလောက်ရှိနေနိုင်တယ်လို့တော့အများစုကခန့်မှန်းထားကြတာဖြစ်ပါတယ်ရှင
်။တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်တဲ့သကောင်စင်းကောက်ယူမှုတွေကိုမတ်လ30ရက်နေ့တနင်္ဂနွေနေ့မှာစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။တိုင်းရင်းသားနဲ့လူမျိုးစုငယ်ပေါင်း100ကျော်ရှိတဲ့အတွက်လဲသကောင်စင်းကောက်ယူမှုမှာလူမျိုးစုသတ်မှတ်ရေးလူမျိုးစုတစ်ခုအောက်ကိုတခြားလူမျိုးစုငယ်တစ်ခုထည့်သွင်းခြင်းစတဲ့ကိစ္စတွေမှာအယူဆအမျိုးမျိုးဖြစ်ပေါ်နေတဲ့အကြောင်းတွေလဲတော်တော်ရှင်တွေကြားသိနေရပြီဖြစ်ပါတယ်။ ဧပြီလ10ရက်နေ့အထိကောက်ယူမှာမို့တကောင်စင်းကောက်ယူမှုပြီးသမျှတောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာ။ဆွေးနွေးလို့ရတဲ့တောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-382-999နဲ့ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်အလှည့်ကျလာပါပြီ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့မြေယာပြဿနာနဲ့ပတ်သက်ပြီးမြမမြေယာစီမံခန့်ခွဲမှုအကြံပြုချက်စာရန်တင်သွင်းဖို့ဝါရှင်တန်ဒီစီကိုရောက်လာတဲ့ဦးအောင်ကျော်သိန်းနဲ့ VOA ဌာနမှဦးတန်းလွင်တို့ဆွေးနွေးထားတာကိုနားဆင်ရမှာပ
ါမြန်မာနိုင်ငံရဲ့မြေယာပြဿနာတွေကိုဖြေရှင်းနိုင်ရေးမှာလေယာစိုက်ပျိုးရေးဝန်ကြီးဌာနတစ်တော်ဌာနမွေးမြူရေးနဲ့ရေလုံငန်းဌာနအပြင်စီမံကိန်းရေးရာဌာနစတဲ့ဌာနပေါင်းစုံပူးပေါင်းပြီးခြုံငုံသုံးသက်ပြင်ဆင်မှုတွေလုပ်သွားနိုင်မှာဖြစ်မယ်လို့မြမမြေယာစီမံခန့်ခွဲရေးအကြံပြုချက်စာရန်တစောင်းကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကကမ္ဘာ့ဘဏ်ဆွေးနွေးပွဲတစ်ခုမှာတင်ပြခဲ့တဲ့ဦးအောင်ကျော်သိန်းကပြောပါရယ်ဦးအောင်ကျော်သိန်းနဲ့တွေ့ဆုံမေးမြန်းထားတာကိုမြမဒီမိုကရေစီရေးရာကဏ္ဍအဖြစ်နားဆင်ကြပါခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီကမ္ဘာမှာလဲသုံးဆွဲနေတဲ့စကလုံးတစ်လုံးပေါ့ဗျာအဲ့ဒါတော့ land grabbing ပေါ့ကျွန်တော်တို့ဒီမြေယာသိမ်းဆည်းမှုတွေနဲ့ပတ်သက်တဲ့ကဏ္ဍတစ်ခုရယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီအဲ့ဒီသိမ်းဆည်းမှုတွေအပါအဝင်မြေယာတွေကိုဖြည့်ရှင်းတဲ့အခါမှာသုံးတဲ့ကဏ္ဍတစ်ခုအနေနဲ့ဒီ land reform ပေါ့ဒီမြေယာပြုပြင်ပြောင်းလဲရေးကဏ္ဍတစ်ခုအနေနဲ့ကျွန်တော်တို့အဲ့နှစ်ခုရှင်တွဲပြီးတော့ကြည့်တဲ့ paper တစ်ခုဖြစ်ပါတယ်အဲ့တော့အဲ့ထဲမှာခုနကအခုပြောသလိုမြန်မာနဲ့ပတ်သက်တဲ့မြန်မာနိုင်ငံမှာလက်ရှိရှိနေတဲ့ကြုံတွေ့နေရတဲ့အခက်အခဲတွေလည်းအသေးစိတ်အားလုံးကိုကျွန်တော်လေ့လာပြီးတင်ပြထားတဲ့ paper တစ်ခုဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့လည်းသတိထားမိတာတစ်ခုရှိပါတယ်။အထူးသဖြင့်ဒီမြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာတဲ့နောက်ပိုင်းမှာပေါ့နော
်။
ဒီလေယာမြေတွေအသိစိတ်ခံထားရတဲ့နဲ့ပတ်သက်ပြီးတော့အခုချိန်မှာပြန်လည်တောင်းဆိုလာတာတွေစံနှပြတာတွေတော်တော်များများဟိုထွက်ပေါ်လာတာတွေ့ရတယ်။ဒီကိစ္စကတော်တော်လေးကြီးကျယ်တဲ့ခန္ဓာတစ်ခုအနေနဲ့လည်းလူတွေအားလုံးအာရုံစိုက်နေရတဲ့အနေအထားရှိတယ်။ဒါအပြင်တစ်ဖက်မှာလည်းအစိုးရဘက်ကလေယာမြေပြုပြင်ပြောင်းလဲလုပ်ငန်းတွေနဲ့ပတ်သက်လို့ဥပဒေသစ်တွေပါတွေထုတ်ထားရှိတယ်။အဲ့တော့ဒါကနှစ်ပိုင်းပေါ့နော
်။
အဲ့တော့ဒီပိုင်းမှာပထမဒီပိုင်းကိုကျွန်တော်အရင်ပြောကြည့်အောင်။
ဟုတ်ကဲ့ပါခင်ဗျ
ာ။ပထမဒီပိုင်းကပါလဲဆိုတော့ဒီလေယာမြေအသိစိတ်ခံရမှုတွေနဲ့ပတ်သက်လို့ဒီအခုဂျပန်နေရောအခုဒီနှစ်ပိုင်းနေမှာဖြစ်နေတဲ့ဆန္ဒပြမှုတွေဖြည့်ရှင်းပေးမှုတွေအဲ့ဒါတွေကလွှတ်တော်တွေမှာလည်းလွှတ်တော်တွေမှာကော်မတီတွေဖွဲ့တယ်စုံစမ်းရေးကော်မရှင်တွေဖွဲ့တယ်လုပ်နေကြရတယ်ရှိတယ်ဘလောက်ထိခီးရောက်နေပြီလဲခင်ဗျအ
ဲ့တော့ဒီပြဿနာပြောရမယ်ဆိုလို့ရှင်ဒီမြေယာသိမ်းဆည်းမှုကဏ္ဍအခုမှဖြစ်တာမဟုတ်ပါဘူးကျွန်တော်တို့ကိုအရင်ထက်ကနေပြီးတော့ဒီအထူးသဖြင့်ပြောရမယ်ဆိုရင်ကိုလိုနီစနစ်နောက်ပိုင်းမှာတည်းကဒီမြေယာပြဿနာတွေကဗမာပြည်မှာရှိခဲ့တာပါအဲ့တော့ပြောရမယ်ဆိုရင်ဒီဗြိတိသျှထွက်သွားပြီးတဲ့နောက်ပိုင်းမှာလည်းဒီအခြားနိုင်ငံတွေမှာကိုလိုနီနိုင်ငံဒီမှာကျွန်တော်တို့ဖြစ်တဲ့ပြဿနာလိုပဲပေါ့အဲ့တော့ဒီမြေယာနဲ့ပတ်သက်တဲ့အုပ်ချုပ်ရေးရန်နေရာတွေကစနစ်တကျမရှိတဲ့အခါကျတော့အဲ့ဒီပြဿနာတွေပေါ်မှာရင်ဆိုင်ရတဲ့အနေအထားတွေကျွန်တော်တို့ဇက်တိုက်ဇက်တိုက်ဖြစ်လာခဲ့တာပေါ့အဲ့တော့အခုကတော့တိုင်းပြည်ကလည်းဒီနိုင်ငံရေးပွင့်လင်းမှုတွေဖြစ်လာတယ်နောက်ပြီးတော့ဒီလုံပိုင်ခွင့်လေးတွေလည်းနည်းနည်းပါးပါးရလာတဲ့အခါကျတော့ဒီဆန္ဒပြမှုတွေပါနေနဲ့နောက်အခုလက်ရှိဖြစ်နေတဲ့အခြေအနေတွေကိုငါပြောသလိုတရားစွဲတာတွေနောက်ဒီကနေ့ပတ်သက်ပြီးဆန္ဒဖော်ထုတ်တာတွေနောက်ဒီကနေ့ပတ်သက်ပြီးအကြောင်းတင်တာတွေကပို့ပြီးတော့အားကောင်းလာတော့ပေါ့အဲ့အားကောင်းလာတဲ့ခါကျတော့မကူကဒီမီဒီယာတွေကလည်းအရန်ကိုအားကောင်းလာတဲ့ခါကျတော့ဒီနေရာတွေကိုမြင်သာထင်သာဖြစ်လာတာပေါ့အဲ့တော့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုလိုနီစနစ်ခက်ထဲကနေပြီးတော့ကျွန်တော်တို့အခုလိုလည်းသိမှန်ကျွန်တော်တို့ဒီ
စားငါချပေးတဲ့
ဟုတ်ကဲ့ဟုတ်ကဲ့ဒီမြေယာနဲ့ပတ်သက်တဲ့ကဏ္ဍအမျိုးစုံရှိတာပေါ့မလဲမြေချမ်းမြေစသည်အပြင်ဂရမ်းမြေတွေအဲ့တော့ဒီပြဿနာတွေအားလုံးရဲ့အဆက်ဆက်အပေါ်မှာကျွန်တော်တို့ကဒီတောင်သူလယ်သမားတွေကအဆင့်ဆင့်ပေါ့လေကျွန်တော်တို့ဓမ္မဦးချလို့ခေါ်တာပေါ့အရင်ကနေဒီ customary အရလေထရလှုပ်လာတဲ့အခြေအနေတွေနဲ့ဥပဒေရဒီလက်တွေ့ပေါ့လေအဲကျင့်သုံးရင်ဆိုင်တဲ့အခါမှာကြုံရတဲ့အခက်အခဲတွေနဲ့ဒီလေယာမြေတွေကစဉ်ဆက်မပြတ်ပြဿနာတွေတက်ခဲ့တယ်ပြီးတော့အဲ့တော့ပြောမယ်ဆိုလို့ရှင့်1990နောက်ပိုင်းမှာလည်းဒီမြေယာသိမ်းမှုတွေကတော်တော်များများကိုအားအကြီးတက်လာခဲ့တယ်အဲ့တော့ပြောမယ်ဆိုလို့ရှင့်ဒီစစ်တမ်းမြေယာသိမ်းမှုတွေအခုလည်းသတင်းတွေအများကြီးထပ်မပါနေတဲ့ဟာတွေပေါ့နောက်ပြီးတော့တူးချင်းပေါ့စီဝါရီသမားတွေနောက်ပြီးတော့အခြားပုံစံမျိုးစုံနဲ့ဒီမြေယာပြဿနာတွေကကျွန်တော်နိုင်ငံမှာစဉ်ဆက်မပြတ်ဖြစ်ခဲ့တာပါအဲ့တော့ဒီဟာတွေကိုကျွန်တော်တို့စနစ်တကျဖြည့်ရှင်းထားနိုင်မှုမရှိတဲ့အခါကျတော့အခုလည်းအခုလောလောဆယ်ဖြစ်တဲ့ပြဿနာတွေကပို့ပြီးတော့အားကောင်းလာတာပေါ့
ဟုတ်ကဲ့တချင်ကတော့ဒီစစ်တပ် ကိစ္စတွေပေါ့နော်စစ်တပ်အနေနဲ့ဒါကိုတက်ကိုကိုပါကိုနှီးဆက်ရမှာလေယာဉ်မြေဆိုင်ပြီးတော့စားရတယ်ဆိုတော့ဟိုကိုတက်ကိုကိုထောက်ပံ့ဖို့လုပ်ရတယ်ဆိုတော့ဟာမျိုးတွေနှီးဆက်ရမှာတိုင်းနာမျိုးတွေရှိတယ်အလားတူပဲတိုင်းမြေစီးပွားရေးကိုဖွံ့ဖြိုးဖို့ဆိုပြီးတော့ဖွင့်ပေးလိုက်တဲ့အခါကျတော့လုပ်ငန်းကြီးတွေဝင်လာတယ်ရင်းနှီးမြှုပ်နှံမှုတွေဝင်လာတော့အဲ့လိုစီးပွားရေးစီမံကိန်းတွေဆိုပြီးတော့နိုင်ငံတော်ကတိုင်းနာတွေရှိလာခဲ့တယ်ဒါမှမဟုတ်လို့ရှင်လဲနိုင်ငံတော်ကနေတဆင့်ဟိုလုတ်ပိုင်ခွင့်ရှိတဲ့တခြားလူတွေကိုချပေးပြီးတော့တင်းလိုက်တာတွေရှိတယ်ဆိုတော့အဲ့တင်းလိုက်တာတွေကရက်သွားပြီလားဟိုအခုကအဲ့တင်းလိုက်တာတွေရက်သွားအဲ့လိုတင်းနေတာမျိုးတွေကရက်သွားပြီးတော့ပြန်လဲစီစစ်ပြီးတော့ပြန်ပေးနေတဲ့အဆင့်ကိုရောက်နေတယ်ဆိုတဲ့သဘောလား
အဲ့တော့ဒီအမှာကျွန်တော်တို့ကတော့ပြောရမယ်ဆိုလို့ရှင်အဲနှစ်ပိုင်းပြောရမှာပေါ့အဲပထမတစ်ခုကတော့ဒီပြဿနာတွေဖြစ်လာတဲ့အကြောင်းရင်းပေါ့နောက်တစ်ခုကတော့ပြဿနာတွေကိုဖြေရှင်းတဲ့ပုံစံပေါ့အဲ့တော့ပြောရမယ်ဆိုလို့ရှိရင်ဒီပြဿနာတွေဖြစ်စီတဲ့အကြောင်းရင်းထဲမှာပြောရမယ်ဆိုနှစ်ပိုင်းဖြစ်နေတာပေါ့တခုကတော့ကျွန်တော်တို့ဒီဥပဒေရပေါ့အဲ့တော့ကျွန်တော်တို့ဟိုအနောက်နိုင်ငံစကားနဲ့ပြောရမယ်ဆိုတော့ institutions ပေါ့အဲ့တော့ကျွန်တော်ကတော့ဒီအလွယ်တကူနဲ့ထုံးပေါ့ဗျာအလေးထားပေါ့ဒီကျင့်ထုံးနေရဥပဒေရဖြစ်လာတဲ့အနေအထားတွေပေါ့အဲ့ဒီဥပဒေတွေရနေပြီးတော့အကာအကွယ်မရှိတဲ့ခါကျတော့လယ်သမားတွေရဲ့ဆုံးရှုံးမှုတွေကလည်းပိုပြီးတော့အားဟိုကြီးစီတာပေါ့အဲ့တော့ဒုတိယတစ်ဖက်ကကျတော့ကျွန်တော်တို့ဒီအလေးအထားပေါ့ဒီဒေသအတွင်းမှာနေပြီးတော့ရေရှည်ဒီမြန်မာနဲ့ပတ်သက်ပြီးစီမံခန့်ခွဲမှုတွေကိုအကြာကြီးကျွန်တော်တို့စနစ်တကျမလုပ်လာတဲ့ပြဿနာတွေကအောက်ခြေမှာသူကအလေးထားတစ်ခုလိုဖြစ်သွားတာပေါ့အဲ့ဒီအလေးထားတစ်ခုမှဒီ exploitation ပေါ့ကျွန်တော်တို့ဒီပြောမယ်ဆိုလို့ရှင်တူပိုင်းတော်၎င်းဒီကုမ္ပဏီရတော်၎င်းစစ်တပ်ပဲဘယ် institution ပဲဖြစ်ဖြစ်ဒီဟာကိုကျွန်တော်တို့လုံနိုင်တဲ့အားတွေဖြစ်စီတာပေါ့ဒါတော့ဥပဒေအပိုင်းပေါ့ပြီးတော့အလေးထားအပိုင်းပေါ့ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ကဖြေရှင်းတဲ့အခါမှာခုနပြောသလိုဖြစ်တဲ့နေရာတစ်ခွက်တည်းကိုဖြစ်နေတဲ့အခြေအနေတစ်ခုတည်းကိုကျွန်တော်တို့ကရင်ဆိုင်ပြီးတော့ဖြေရှင်းလို့မရဘူးပေါ့ဒီဟာတွေဘာကြောင့်ဖြစ်စီတာလဲဒီဟာတွေဖြစ်စီတဲ့အကြောင်းအရာတွေကဘာတွေလဲဒါတွေကိုကျွန်တော်တို့ကစနစ်တကျသေချာနားလည်အောင်ကျွန်တော်တို့လုပ်ပြီးတော့မှဒီ issues တွေကိုကဏ္ဍတစ်ခုကျင်းစီလိုက်ပေါ်လွင်အောင်ကျွန်တော်တို့ကလေ့လာပြီးတော့မှအခုနောက်နိုင်ငံတွေမှာလည်းကျွန်တော်တို့ဒီကမ္ဘာတစ်ခုလုံးမှာလည်းကျင့်သုံးလာတဲ့ပုံစံပေါ့ land governance ပေါ့ဒီမြေအုပ်ချုပ်စီမံမှုစနစ်တစ်ခုလုံးကိုကြဲကြဲပြန့်ပြန့်ကြည့်ပြီးတော့အဲ့ဒီထဲကမှဒီမြေအုပ်ချုပ်မှုစီမံခန့်ခွဲမှုတွေကိုစနစ်တကျခုနပြောသလိုဥပဒေအရကော institution အရကောအားကောင်းဆောင်ရွက်တာပေါ့โ
อเคဒီသမရဦးသိန်းစိန်လက်ထက်မှာတော့ပေါ့
ဟုတ်ကဲ့ဗျ
အခုဟိုပြီးခဲ့တဲ့2012ခုနှစ်ကဆိုလို့ရှိရင်လေယာမြေပိုင်ဆိုင်မှုဥပဒေလို့ခေါ်မလားဒီအဲ့လိုဥပဒေတစ်ခုပြဋ္ဌာန်းပြီးတော့လေသမားတွေလေလုံနေတဲ့လေသမားတွေကိုပိုင်ဆိုင်နိုင်ဖို့မှတ်ပုံတင်ခွင့်ပေးထားပါတယ်ပေးလိုက်ပြီဆိုတော့ဒီပြဿနာဟာအခုနောက်ပိုင်းဖြစ်လာမယ်လေသမားတွေအနေနဲ့အဓိကကတော့ဟိုကိုပိုင်တဲ့မြေတွေကိုဟိုရောင်းချပိုင်ခွင့်ရှိသွားပြီးငှားရမ်းပိုင်ခွင့်ရှိသွားပြီပေါ့နော်အဲ့ဒါအပြင်ကိုကိုယ့်ရဲ့ပိုင်ဆိုင်မှုတစ်ခုအနေနဲ့တည်ကြရရှိသွားတော့နောက်လာမယ့်အခြေအနေတွေကိုဟိုဖြစ်လာမယ့်ပြဿနာတွေကိုကာကွယ်တားဆီးလာနိုင်မယ့်အနေအထားမျိုးမရှိဘူးလားဒါ
အဲ့တော့ဒီမြေယာတွေကိုပိုင်ဆိုင်နိုင်ခွင့်ပေါ့နောက်ကနေပြောတဲ့ registration ပေါ့ဒီနေရာတွေတပတ်သက်ပြီးစနစ်တကျမှတ်တမ်းတင်နိုင်ခွင့်တွေရလာတာတော့ကောင်းပါတယ်သို့တော့အခုလိုလေတည်တဲ့အတိုင်းပဲကျွန်တော်နိုင်ငံရဲ့ဆင်းရဲမွတ်တမှုအခြေအနေကလည်းအရန်ကိုဟိုအစ်စ်မြင့်နေတဲ့အခါကျတော့တစ်ဖက်ကပြောမယ်ဆိုရင်ဒီအခြေခံတောင်သူလေသမားတွေရဲ့ပြည်သူတွေရဲ့ဒီ registration ကိုလလန်းမိနိုင်ဖို့အတွက်ကတော်တော်လေးကိုအလန်းဝေးပါသေးတယ်။ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဒီမြေယာကို register လုပ်ဖို့အတွက်ဘယ်လိုသွားရမလဲ။ဘယ်ဌာနကိုသွားရမလဲ။ပြီးတော့အဲ့ procedure တွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေအနေနဲ့သေချာစနစ်တကျနားလည်ပိုင်ခွင့်ရလဲကျွန်တော်တို့အများကြီးလိုပါသေးတယ်။အဲ့တစ်ဖက်ကပြောမယ်ဆိုရင်ဒီဥပဒေတွေကိုပေါ့နော်ဒီလိုဒီအတီးပြုလိုက်တယ်ဒီဥပဒေတွေကိုဒါပြဋ္ဌာန်းလိုက်တယ်ဆိုတာပြည်သူတွေအနေနဲ့တော်တော်များများသိတဲ့အနေအထားတွေဥပမာကျွန်တော်သူရိဒနာလုပ်ခဲ့တဲ့နေရာတွေမှာဆိုရင်တော်တော်များတချို့နေရာတွေမှာဆိုမသိသလောက်ပါပဲ
ဟိုရောတဘောဟိုတော်ကြီးရွာကြီးလက်ဒေတာမှာအလုံးလေယာမြေမှာအလုံးလုံးနေတဲ့လေသမားတယောက်ကဒီဥပဒေပြဋ္ဌာန်းလိုက်တာကိုကြားပြီးတော့ဟောသူလုံနေတဲ့လက်ရှိလုံနေတဲ့ဘိုးစင်ပေါင်ပဲလုံနေတဲ့လေယာမြေတစ်ခုကိုနီးစရာစိုက်ပျိုးရေးရုံးမှာပဲဖြစ်ဖြစ်မြေတိုင်းရုံးမှာပဲဖြစ်ဖြစ်သွားပြီးတော့မှတ်ပုံတင်လိုက်ရင်မပြီးဘူးလားအဲ့လိုလား
အဲ့တော့အဲ့လောက်ထိမလွယ်ဘူးခင်ဗျဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့စီမှာလည်းအရင်တော့ရှိခဲ့တဲ့ဒီ customary law ဆိုတာရှိတယ်ပေါ့ဒီမီယိုဖလာဒီပိုင်ဆိုင်ပိုင်ခွင့်ပေါ့ဥမာဓမ္မဥချကျွန်တော်တို့ကိုမီယိုကိုယ့်အကူဒီအားနဲ့ပတ်သက်ပြီးလဲထုံတယ်ဆိုလို့ရှိရင်ဒီအားကိုပိုင်ဆိုင်နိုင်ခွင့်ရှိတယ်ဆိုတဲ့အသည့်တွေကလည်းပြည်သူတွေထဲမှာရှိနေသေးတယ်ဆိုတော့အဲ့ဒီအသည့်တွေနဲ့တချို့ကလည်းဘာဖြစ်လို့ဒါကျွန်တော်မြေပဲပေါ့ဘာဖြစ်လို့ register လုပ်ရမှာလဲပေါ့ဥမာတာမန်ပြည်သူမပြောနဲ့ကျွန်တော်တို့တော့မှဒီဌာနတွေကိုသွားဖို့ဆိုတာကျွန်တော်တို့အနေနဲ့တော်တော်လေးကိုခက်ခဲပါတယ်ရုံးမြင်က
နာ
ဟုတ်တယ်ဟုတ်တယ်ဆိုတော့ပြီးတော့သွားတဲ့ခါမှလည်းဘယ်ကိုသွားရမလဲတော့ကျွန်တော်ဒီမြေယာဒီ township level ပေါ့လေဒီမြို့နယ်ဥရရာရှိဒီမြေယာဥရမြေယာရာရှိတယောက်နဲ့ကျွန်တော်ပြောကြည့်တဲ့ခါကျတော့သူတို့ကပြောလဲဆိုတော့ဒီဟုတ်တယ်ကျွန်တော်တို့ဒီအခုမြေယာတွေ register လုပ်မယ်ဆိုလို့ရှိရင်သူကဒီရုံးဝင်လာမယ်လာပြီးလို့ရှိရင်သူကအဲ့ဒီကိုယ့်ရဲ့ပိုင်ဆိုင်မှုအထောက်အထားတွေနဲ့တင်ပြမယ်တင်ပြပြီးတဲ့ခါကျတော့အဲ့ဒါကို register လုပ်တဲ့ခါမှာသူကတစ်လအတွင်းပေါ့သူက notify ပြန်လုပ်မှာပေါ့ပြည်သူတွေကိုပြန်ပြီးအကြောင်းကြားမယ
်တင်းသားထဲမှာကြော်ညာထည့်အ
ောင်အဲသူကမဟုတ်ဘူးခင်ဗျအဲ့မှာလည်းတော်တော်ကြီးရပါတယ်ဘယ်လိုလဲဆိုတော့သူကဒီအဲ့ဟိုသူတို့ရုံးကနေရုံးစာထုတ်မယ်ပေါ့ပြီးလို့ရှိရင်သူကဒီ data ကြီး ကျေးရွာအိမ်တွေမှာလိုက်ကပ်မှာပေါ့ဥမာဥက္ကဋ္ဌအိမ်မှာလ
ည်းဖြစ်ဖြစ်
ကံကွယ်သူဘယ်လိုရှိသလဲပေါ့ဆိုတော့အဲ့ဒါကိုကျင်ညာမယ်ကျင်ညာလို့ကံကွယ်သူမရှိဘူးဆိုရင်တလအတွင်းသူက register လုပ်လို့ရတယ်ပေါ့ဆိုတော့အဲ့ဒီမှာလည်းခုနကပြောသလိုခုနကျေးရွာပြည်သူပြည်သားတယောက်အနေနဲ့ဒီမှာလာရမယ်ကုန်ကြစရိတ်ပေါ့နောက်ပြီးတော့အဲ့ဒီအပေါ်မှာလည်းခုနသွားရမယ်လုပ်ငန်းစဉ်တစ်ခုလုံးကိုကျွန်တော်တို့နောက်ကနေလိုက်ရမယ်အခြေအနေတွေပေါ့ဆိုတော့ဒါတွေကပြည်သူတွေအတွက်အင်မတန်မှကိုအခက်အခဲတွေရှိနေပါသေးတယ်အဲ့တော့အဲ့ဒီမှာလည်းအစိုးရဒီဟာကိုမူတစ်ခုအနေနဲ့ပဲချလိုက်တာဒီဟာတွေကိုလုတ်ဆိုင်လုတ်ပိုင်နိုင်ခွင့်ပေါ့လေအဲ့ဒီမှာခုနကပြောတဲ့လိုအပ်တဲ့ resource တွေပေါ့အရင်းအမြစ်တွေငွေကြေးကြေးပိုင်းဆိုင်ရာတွေအထောက်အကူတွေနောက်အဖွဲ့အစည်းတွေကလည်းဒီအနေပတ်သက်ပြီးကုညီပေးနိုင်မယ့်အနေအထားတွေကလည်းအရင်အားနေတဲ့အခါကျတော့ဒီဟာလက်တွေ့အကောင့်ထဲပေါ်လာဖို့အတွက်တော်တော်ခက်ပါသေးတယ်။
ဒါပေမဲ့လေသမားတွေအားဖြင့်ဟိုကြည့်ရမယ်ဆိုရင်လေယာမေပြန်တောင်းတဲ့ကိစ္စတွေမှာဆန္ဒပြတဲ့နေရာတွေမှာတော့တော်တော်လေးတက်တက်ကြွကြွရှိနေတယ်ဆိုတော့အဲ့တက်တက်ကြွကြွရှိနေတဲ့အဖွဲ့အစည်းတွေကရောဒီဘက်မှာအာရုံမစိုက်ကြဘူးလား။
အဲ့တော့ကျွန်တော်တို့ကလည်းပြောရမယ်ဆိုရင်အခုကမြန်မာနိုင်ငံမှာလည်းတချို့ကိစ္စတွေကပေါ်ပင်ကိစ္စတွေဖြစ်နေတယ်။ဥပမာဒီရန်နဲ့ပတ်သက်ပြီးဟာဒီလိုတောင်းလို့ရတယ်ဆိုလို့ရှိရင်ဟိုဘက်ကလည်းအာဒေသအဖွဲ့အစည်းတွေကလည်းငါတို့လည်းဒီလိုပဲတောင်းကြမယ်ပေါ့။ဆိုတော့ဒီခြား grievances တွေကလည်းအများကြီးရှိနေတယ်ဒီရန်နဲ့ပတ်သက်တဲ့မြေယာပေါ်မှာတောကားတွေပေါ့လေ။ဆိုတော့အဲ့တောကားတွေကိုဖော်ထုတ်တဲ့လမ်းစဉ်အပေါ်မှာပဲတချို့အဖွဲ့အစည်းတွေကပူးပေါင်းပါဝင်တာတွေနောက်ပြီးဒီရန်နဲ့ပတ်သက်ပြီးတော့တန်တဲ့တော့လုတ်ပေးနိုင်တဲ့အခြေအနေတော့ပဲရှိနေသေးတယ်။ဒါပေမဲ့တကယ်ကုနာပြောတဲ့ရေရှည် long term solution အတွက်ပေါ့ရေရှည်ပြဿနာအဖြေရှာဖို့တကယ်ကုနာပြောသလို registration process တွေနောက်ဒီ land mapping တွေဒီ land use တွေမှာတကယ်ကိုပြည်သူတွေကစနစ်တကျပါဝင်ပြီးဒီပြဿနာအဖြေရှင်းမှုမှာပါဝင်နိုင်အောင်ပြုလုပ်ပေးနိုင်တဲ့အားတွေကြတော့ကျွန်တော်တို့မှာမရှိဘူး။အဲ့တော့လူမှုအဖွဲ့အစည်းတွေကလည်းကျွန်တော်တို့နှစ်ဆင်အများကြီးကျွန်တော်တို့အခုမှနေပြီးတော့ဒီလုတ်ပိုင်ခွင့်လေးတွေနည်းနည်းပါးပါးရလာတဲ့ခါကျတော့ဒီအဖွဲ့အစည်းတွေရဲ့အားတွေကလည်းအများကြီးလိုပါသေးတယ်။အဲ့တော့ဒီလူမှုအဖွဲ့အစည်းတွေဒီအားတွေကိုလှုပ်လာနိုင်မှာပဲဒီအပေါ်မှာနေပြီးတော့မြေယာဖြည့်ရှင်းမှုတွေကပုံမှန်ထိရောက်လာမှာပါ။
အဲ့တော့အဲ့ဒီမြေယာဖြည့်ရှင်းမှုတွေကဥပမာဖြင့်ဒါ OA နဲ့ပါလေမြေယာစီမံကိန်းဌာနလား။အဲ့ဒီဌာနတစ်ခုတည်းနဲ့ပဲကိစ္စပြောင်းအောင်လုပ်နိုင်တာပဲမလား
။အခုမေးတဲ့မေးခွန်းကမြန်မာနိုင်ငံအတွက်အင်မတန်စိတ်ဝင်စားစရာကောင်းတဲ့မေးခွန်းတစ်ခုပါ။ဒါကြောင့်လဲဆိုတော့ဒီနိုင်ငံရဲ့အပြောင်းအလဲမှာဒါဒီအခုလက်ရှိအစိုးရအပါအဝင်ပေါ့လေနိုင်ငံတကာအဖွဲ့အစည်းတွေကူညီထောက်ပံ့နေတဲ့ပုံကူတိုင်းကကျွန်တော်တို့တည်တင်းတည်ထိုက်တဲ့အချက်တခုပေါ့အဲ့ဒါဘာလဲဆိုတော့မြန်မာနိုင်ငံမှာဒီစီမံခန့်ခွဲမှုတွေအားလုံးကပြောမယ်ဆိုလို့ရှိရင်ဝန်ကြီးဌာနတစ်ခုချင်းစီကတကယ်ကိုဒီ absolute control ပေါ့ဆိုတော့ဓာတ်ရိုက်ကို control လုပ်ထားတဲ့စနစ်တွေရှိရယ်ပြီးတဲ့တခါကျတော့ဝန်ကြီးဌာနတွေကကျွန်တော်တို့အများကြီးပဲဌာနတွေကအကွဲတွေအများကြီးပဲဥမာမြေယာကိစ္စဆိုလို့ရှိရင်ဥမာလေယာမြေဆိုလို့ရှိရင်ဒီလေယာမြေကိုဥမာကင်တဲ့အပိုင်းမှာလည်းဥမာဒီစိုက်ပျိုးဝင်ကြီးဌာနကလည်းပါတယ်မြေယာဦးစီးဌာနကလည်းပါတယ်အဲ့တခါမြေယာစီမံခန့်ခွဲမှုကိုတခါကြတော့မြို့နယ်ဥက္ကဋ္ဌတွေကဘာတွေရောအကုန်လုံး
ပူပေါင်းဝင်ကြီးဆိုတာလည်းရှိ
ဟုတ်တယ်အဲ့မှာအကုန်လုံးဟိုရှုပ်ထွေးနေတာပေါ့အဲ့တော့ပြီးတော့တခါပြောမယ်ဆိုလို့ရှိရင်တင်တော်ကြီးရကိစ္စကြတော့လည်းတင်တော်ကြီးရဝင်ကြီးဌာနကတခါတိချားဖြစ်နေပြန်အောင်အဲ့တော့ဥပဒေတွေကလည်းသူကဝင်ကြီးဌာနအလိုက်ဒီကဏ္ဍအလိုက်ချတဲ့ခါကျတော့ဥပဒေတွေက synchronize မဖြစ်ဘူးတသားတည်းမဖြစ်ဘူးပေါ့ဥပဒေတွေက scatter ဖြစ်နေတာပေါ့ဖြစ်နေတဲ့ခါကျတော့ပြဿနာဖြေရှင်းမှုကိုဥပဒေအရဖြေရှင်းနိုင်ဖို့အတွက်အားတွေကလည်းအများကြီးလိုပါသေးတယ်ပြီးတော့တခါဝန်ကြီးဌာနတွေရပြန်ပွားနေတဲ့အခြေအနေတွေအားလုံးကလည်းကျွန်တော်တို့ဟိုကဏ္ဍတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှင်အဖြေရှာနိုင်ဖို့အတွက်ဒီ table တစ်ခုထဲမှာဖြေရှင်းနိုင်ဖို့အတွက်ဘယ်လို့မှအားမကောင်းစေဘူးအဲ့တော့ကျွန်တော်ရအခုလက်ရှိ paper ထဲမှာလည်းကျွန်တော်တခုအစံနာပြုထားတာတခုကတော့ဒီ integrated resource governance ပေါ့ဆိုတော့အဲ့ဒါတော့ပူးပေါင်းပြီးတော့အရင်းမြစ်တွေအားလုံးကိုဒီအုပ်ချုပ်စီမံတဲ့ပုံစံတစ်ခုအနေနဲ့ကျွန်တော်တို့စဉ်းစားတာပေါ့ဥပမာအဖြစ်ဒီမြေယာရေဒီသစ်တောရေနောက်ပြီးတော့ဒီရေလုံငန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေအားလုံးကိုကျွန်တော်တို့က resource mapping တစ်ခုအနေနဲ့စနစ်တကျစဉ်းစားပြီးတော့မှအဲ့ဒီ governance ကိုကျွန်တော်တို့အုပ်ချုပ်မှုရန်ရာတစ်ခုအနေနဲ့တည်ချစီမံခန့်ခွဲနိုင်တဲ့ပုံစံတစ်ခုဖြစ်မြောက်ရေးအတွက်ကိုကျွန်တော် advocate လုပ်ထားတာပေါ့
မြမမြေယာစီမံခန့်ခွဲရေးအကြံပြုချက်စာတမ်းတစ်စောင်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကကမ္ဘာ့ဘဏ်ဆွေးနွေးပွဲတစ်ခုမှာတင်ပြခဲ့တဲ့ဦးအောင်ကျော်သိန်းကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်တန်းလွင်ထောင်းပါခင်ဗျာ။
မြန်မာဒီမိုကရေစီရဆွေးနွေးခန်းကိုတင်ဆက်ခဲ့တာပါခင်ဗျာမကြာခင်မှာပဲမြန်မာပြည်ကပေးစာများတက်ကြီးစကားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ် VOA ရဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ